မြန်မာဆီယနာဒေသချင်းဆန္ဒပြပွဲတွေအတွင်းအင်အားအလုံးအကျုံသုံးပြီးစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေကနှိမ်နှင်းနေတာနဲ့အတူပဲကြားမှာကွဲပြားမှုအပေါ်ခြေခံတဲ့ကြံဖက်မှုလိမ်ပိုင်းဆိုင်ရာထိပါစော်ကားမှုဆိုင်ရာအစီရင်ခံချက်တွေနဲ့စိုးရိမ်စရာပိုများလာတယ်လို့ကုလသမဂ္ဂလူဦးရေကြံပုံငွေအဖွဲ့ UNFPA ရဲ့မှုဆောင်ညွှန်ကြားရေးမှူးကတင်းနှင်းလာနေမှာပြောဆိုထားပါတယ်။အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုချင်းချောက်မှုထိပါစော်ကားမှုတေဆုံးထံရရရှိတဲ့အခြေအနေအသုံးမှုအကျန်းဖတ်မှုမှန်သမျှဟာလက်ခံနိုင်စရာမရှိဘူးလို့လဲကုလသမဂ္ဂလူဦးရေရှင်းပုံငွေအဖွဲ့အမှုဆောင်ညွှန်ကြားရေးမှူးကပြောပါတယ်။ မြန်မာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေအနေနဲ့နောက်ထပ်အကြမ်းဖက်မှုတွေမဖြစ်အောင်ထိန်းသိမ်းသိမ်းသိမ်းရှိဖို့နဲ့မြန်မာအမျိုးသမီးတွေလူငယ်တွေရဲ့ကျန်းမာရေးနဲ့လူ့အခွင့်အရေးသူတို့ကိုအကာအကွယ်ပေးနိုင်ရေးကိုဦးစားပေးဆောင်ရွက်ဖို့လဲကုလသမဂ္ဂအဖွဲ့အစည်းတစ်ခုဖြစ်တဲ့ UNFPA ကတိုက်တွန်းတောင်းဆိုထားပါတယ်ရှင်။